အီရန်နိုင်ငံကအမျိုးသမီးသတင်းတောက်တူဖြစ်သူနာဇီလာမာရူဖီယန်ဟာအထူးရဲတပ်ဖွဲ့ရဲ့မလျော်မကန်ပြောဆိုမှုကိုထုတ်ဖော်ရေးသားပြီးနောက်သူ့ရဲ့သတင်းစာတိုက်ကနေအလုပ်ထုတ်ခံခဲ့ရပါတယ်။မွတ်စလင်ဟတ်ဂျပ်ခေါင်းဆောင်မိုးစင်မှုနဲ့အထူးရဲတပ်ဖွဲ့ရရှိသူကသူ့အပေါ်စော်ကားပြောဆိုခဲ့တဲ့အကြောင်း Twitter လူမှုကွန်ရက်မှာထုတ်ဖော်ရေးသားပြောဆိုပြီးနောက်ရပ်ပိုင်းအတွင်းမှာပဲသတင်းစာတိုက်ကသူ့ကိုအလုပ်ကနေထုတ်လိုက်တယ်လို့မာရူဖီယန်ကကြာတာပရင်းနေမှာပြောဆိုခဲ့ပါတယ်။မျိုးရဲကကားဆက်ရုံတစ်ခုမှာအရာရှိတူကသူ့ရဲ့ဝတ်စားစင်မှုနဲ့ပတ်သက်ပြီးယုံရင်ကြမ်းတမ်းတဲ့စကားတွေနဲ့စော်ကားပြောဆိုခဲ့တယ်လို့တင်းငွေနေက Twitter မှာနာဇီလာမာရူဖီယန်ကရေးသားခဲ့တာဖြစ်ပါတယ်။သူ့ကိုအလုပ်ထုတ်လိုက်တဲ့သတင်းစာရဲ့အမည်ကိုတော့ဖော်ပြခြင်းမရှိပါဘူး။ Hijab ကောင်းစည်းပေါ်ဝါစနစ်တကျမွေးတဲ့အတွက်ဘာသာရေးရပ်တန့်ဖွဲ့ကဖမ်းဆီးထားခြင်းသိဆုံးသွားခဲ့တဲ့အမျိုးသမီးငယ်မာရှာအာမနီရဲ့ဖခင်ကိုအင်တာဗျူးလုပ်ခဲ့လို့လဲမနစ်တုန်းကအီရာအာနာဘယ်နီကသူ့ကိုထောင်ချခဲ့ပါတယ်သူဟာထောင်ထဲမှာရပောင်း80နေခဲ့ရပြီးအာမခံနဲ့ပြန်လွတ်လာတာဖြစ်ပါတယ်။မနစ်ကအစိုးရဆန္ဒပြပွဲတွေကိုရေးသားခဲ့တဲ့သတင်းတောက်နှစ်ဦးလည်းတရားရေးရင်ဆိုင်နေပါတယ်။အီရန်နိုင်ငံကကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အစိုးဆုံးနိုင်ငံအဖြစ်နိုင်ငံတကာသတင်းဖွဲ့စည်းတွေဖော်ပြထားပါတယ်။